တော်ရှိမှာခင်ဗျာမာရှယ်စီမန်ကိန်းဆိုတဲ့ဈေးတိုက်ပွဲတင်းကစီးပွားရေးကူညီမှုတစ်ခုအကြောင်းကိုကြားဘူးမိကြပါလိမ့်မယ်ဒုတိယကမ္ဘာစစ်အတွင်းမှာဂျင်မားဆုတ်ပြတ်သွားတဲ့ဥရောပတိုက်ကိုကယ်တင်မှုကွန်မြူနတီလက်အောက်ကိုကျရောက်မသွားစေဖို့အတွက်အမေရိကန်ပြည်ထောင်စုရဲ့ကြိုးပမ်းအထောက်အမှုဆိုရင်မမှတ်ပါဘူးမာရှယ်စီမန်ကိန်းဟာဥရောပနဲ့ကမ္ဘာနိုင်ငံရေးဇက်ခုံကိုပြောင်းလဲပစ်ခဲ့တယ်လို့ဖွံ့ဖြိုးတိုးတက်စေနိုင်ငံတွေမှာတော့ပြည်တွင်းစစ်ပွဲတွေရှေ့ကြာလာခဲ့ပူပါတယ်လက်ရှိတရုတ်ကောင်းဆောင်တွေမျှော်မှန်းထားတဲ့ပိုလန်မတ်တက်ဆိုတာကလည်းမာရှယ်စီမန်ကိန်းလိုစီမံကိန်းတစ်ခုဖြစ်မြင်နေကြပါတယ်ဒီတစ်ပတ်မှာတော့တကြော့ပြန်ရောက်ရှိလာမဲ့ပြိုင်ဆိုင်မှုတွေကြားမှာကျွန်တော်တို့နိုင်ငံရရှိမဲ့အကျိုးအမြတ်တွေကိုလေ့လာကြည့်ကြရအောင်ပါဥရောပအာရှဆက်ဆံနေတဲ့ယူရရှားဒေသကြောင့်ကိုလေ့လာနေသူသူတွေဒီတူကတော့တရုတ်ကောင်းဆောင်ရှီကျင်ပင်ကသူတို့ရည်မှန်းထားတဲ့ပိုလန်မတ်တဲ့စီမံကိန်းကိုအရှိန်မြှင့်မှုပြင်ဆင်လိုက်တယ်။နိုင်ငံရခြားမှာတရုတ် project တွေပေါ်အငင်းပွားပဲပြဿနာတွေကြုံလာရင်ဖြေရှင်းနိုင်မှုအတွက်တရားရေးရာဌာနတွေကိုဖွဲ့စည်းလိုက်တယ်။ဒါကလည်းဆန်းတော့မဟုတ်ပါဘူး။တမိုင်းတင်တစ်ချောက်တည်ရှိလာတဲ့မဟာမိတ်ဖွဲ့မှုတွေပြန်ဆိုင်မှုတွေကအသင့်ဆောင်ကြုံနေလို့ပဲဖြစ်ပါတယ်။ဥပမာယူရရှားနယ်မြေတွေကိုကြည့်ပါ။တစ်ချိန်လုံးကအဲ့ဒီနယ်မြေတွေဟာဆိုဗီယက်လက်အောက်ခံနိုင်ငံတွေပဲဖြစ်ပါတယ်။ဒါပေမဲ့အခုတော့ဂျပန်တရုတ်ရုရှားအိန္ဒိယနိုင်ငံတွေမျက်စိကျလာတဲ့နေရာဖြစ်ပါတယ်။1919ခုနှစ်မှာအာမေးနီးယားနိုင်ငံတည်ထောင်စဉ်တုန်းကဂျပန်နိုင်ငံဟာပရမတ်သုံးထောက်ခံတဲ့နိုင်ငံတွေနဲ့တနိုင်ငံဖြစ်ပါတယ်။ဤပညာအကူအညီတွေကိုပေးခဲ့ရင်အာမေးနီးယားကိုခေတ်မီနိုင်ငံတော်တစ်ခုဖြစ်အောင်လုပ်ပေးခဲ့ပူပါတယ်။အာမေးနီးယားနဲ့ဂျပန်နိုင်ငံကြားမှာတိစောက်ခဲ့တဲ့ဆက်ဆံရေးဟာအချိန်တူပေမဲ့အရေးပါခဲ့ပါတယ်။အာမေးနီးယားနိုင်ငံဟာဆိုဗီယက်လက်ကိုကျရောက်ခဲ့ပါတယ်။ဒါပေမဲ့1988ခုနှစ်မှာအာမေးနီးယားငလျင်မြောက်ပျက်စီးဆုံးရှုံးခဲ့တဲ့အတွက်လူသားချင်းဆိုင်ရာအကူအညီထောက်ပံ့တွေအတွက်ဂျပန်နီးပညာရှင်300ကျော်ရောက်လာခဲ့ပူပါတယ်။ထို့တူပါပဲ2011ခုနှစ်မှာဂျပန်နိုင်ငံမှာပြဿနာတက်တော့အာမေးနီးယားနီးပညာရှင်တွေအကူအညီရောက်လာခဲ့ကြပါတယ်။ဂျပန်ဟာနီးပညာအတိုးတက်ဆုံးနိုင်ငံတစ်ခုဖြစ်တာကြောင့်အာမေးနီးယားခေါင်းဆောင်တွေကလည်းနီးနီးကပ်ကပ်ပေါင်းတင်ခဲ့ကြပါတယ်။ဂျပန်လုံခြုံရေးတချို့ကိုအာမေးနီးယားနိုင်ငံတိုးတက်မှုဖြစ်အောင်လုပ်ခဲ့သူများအဖြစ်စုချီးမြှင့်ခဲ့ပူပါတယ်။ဂျပန်နိုင်ငံလည်းအာမေးနီးယားနိုင်ငံကိုခေတ်မီနိုင်ငံတစ်ခုအဖြစ်ပြောင်းလဲပစ်ဖို့အတွက်အမေရိကန်ဒေါ်လာတန်းချီပြီးယင်းဤမြုံနိုင်ခဲ့ကြပါတယ်။တခြားတစ်ဘက်ကိုကြည့်လိုက်ပြန်တော့အာမေးနီးယားနိုင်ငံဟာတရုတ်ပြည်ရဲ့ပိုလန်မတ်သက်စီမံကိန်းကိုကျူးကျူးထောက်ခံပါဝင်ခဲ့ပါတယ်။ဒါပေမဲ့နိုင်ငံရေးမဟာမိတ်ဖွဲ့မှုတွေကိုတော့သတိကြီးကြီးရှောက်လန်းနေရတဲ့အနေအထားပါ။အထူးသဖြင့်တရုတ်ပြည်ရဲ့မဟာဗျူဟာကျတဲ့မဟာမိတ်နိုင်ငံတစ်ခုဖြစ်သူပါကစ္စတန်ကိုအယုံကြည်မရှိပါဘူး။ပါကစ္စတန်ဟာအာမေးနီးယားလွတ်လပ်ရေးကိုစတင်တဲ့နိုင်ငံတစ်ခုဖြစ်တယ်လို့အာမေးနီးယားရဲ့ပြိုင်ဘက်နိုင်ငံတစ်ခုဖြစ်တဲ့အဇာဘိုင်ဂျန်ကိုလက်နက်ထောက်ပံ့ပေးနေသူဖြစ်ပါတယ်။အဇာဘိုင်ဂျန်ဟာရုရှားတွေကိုမယုံကြည်သလိုအမေရိကန်ပြည်ထောင်စုဥရောပတမကတို့နဲ့ပြပလာတက်နေတဲ့နိုင်ငံဖြစ်ပါတယ်။အဇာဘိုင်ဂျန်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုပြစ်တင်ဝေဖန်နေလို့ပဲဖြစ်ပါတယ်။ဒါကြောင့်လည်းအဇာဘိုင်ဂျန်ဟာတရုတ်ကောင်းဆောင်တွေအတွက်အကျိုးမြတ်မြတ်ရမယ့်နေရာတစ်ခုဖြစ်ရှုမြင်ကြပါတယ်။အာမေးနီးယားနိုင်ငံအတွက်တော့တရုတ်နဲ့ပါကစ္စတန်ဟာအဇာဘိုင်ဂျန်တည်ထောင်ကိုစီးပွားရေးစီးရေးနီးပညာအကူအညီပေးမယ်ဆိုရင်သူအနေနဲ့အိန္ဒိယနိုင်ငံစီကစစ်ထောက်လှမ်းရေးလက်နက်နည်းပညာဝယ်ယူရေးကိုလုပ်ရမယ်။ဂျပန်နိုင်ငံကိုနည်းပညာမြှုပ်နှံမှုတွေပုံမိုးပေးရမယ်ဆိုပြီးတော့ဆုံးဖြတ်ချက်တွေရှိနေပါတယ်။လွန်ခဲ့တဲ့2လလောက်ကပဲအိန္ဒိယဒုတိယသမ္မတဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တစ်ခုအာမေးနီးယားမြို့တော်စီကိုအလဲရောက်လာခဲ့ပါတယ်။ပါကစ္စတန်နေနဲ့အဇာဘိုင်ဂျန်ကိုလက်နက်ရောင်းချမှုတွေလုပ်နေတာကြောင့်အာမေးနီးယားနိုင်ငံအနေနဲ့လည်းအိန္ဒိယစီကဒုံးမြစ်စနစ်တွေကိုဝယ်ယူတိစောက်သွားမယ်လို့ပြောကြားခဲ့ပါတယ်။ဒါကြောင့်လည်းအိန္ဒိယနဲ့ဂျပန်ဟာတကားမှမတွေးခဲ့ဘူးတဲ့ယူရေးရှားဒေသနိုင်ငံရေးအပြိုင်မှုတွေကိုနက်နက်နဲ့ခြေလှမ်းလာခဲ့ကြပုံညာပါတယ်။ဒါအပြင်အာမေးနီးယားနှီးပညာရှင်တွေဟာရုရှားနိုင်ငံနဲ့လည်းချိတ်ဆက်စီးပွားရေးလုပ်ကြပါတယ်။ရုရှားနိုင်ငံမှာတည်းမှာလည်းအာမေးနီးယားနိုင်ငံသား2000ကျော်ရွှေပြောင်းခြေဆိုင်နေထိုင်ကြတာကြောင့်အာမေးနီးယားစီးပွားရေးလုပ်ငန်းရှင်တွေနှီးပညာရှင်တွေဟာမော်စကို policy အပေါ်မှာတစုံတရာဆွဲဆောင်စည်းရုံးနိုင်ခဲ့ကြပါတယ်။ဒီပိုင်းနဲ့ထဲမှာပဲအာမေးနီးယားနိုင်ငံဟာယူရေရှားပေါင်းစည်းတိစောက်မှုအဖွဲ့တွေဖြစ်တဲ့ယူရေရှားစီးပွားရေးသမဂ္ဂစုပေါင်းကာကွယ်ရေးသဘောတူညီမှုအဖွဲ့အစည်းအကောက်ခွန်သမဂ္ဂတွေဘောပြုလှုပ်ရှားရာနေရာတခုလည်းဖြစ်ပါတယ်။ဘာပဲဖြစ်ဖြစ်ယူရေရှားဒေသဟာတရုတ်ဂျပန်အိန္ဒိယရုရှားနိုင်ငံတွေကြားကချိန်ခွင်ရှာညှိအားပြိုင်စရာနေရာတခုဖြစ်လာတာတော့အမှန်ပါ။တော်ရရှိမှာခင်ဗျာ။မကြမ်းသိမိရများအတွင်းကဂျပန်နိုင်ငံစီးပွားရေးသမားတွေနဲ့ဒေါအောင်ဆန်းစုကြည်ကြားကတွေ့ဆုံဆွေးနွေးမှုတွေကိုမြင်နေရပါတယ်။ဒါဟာကောင်းမွန်တဲ့လက္ခဏာတွေပဲဖြစ်ပါတယ်။ကျွန်တော်တို့ဟာအိန္ဒိယချင်းတရုတ်နိုင်ငံရဲ့ပိုလန်မှစီမံကိန်းကိုကျူးကျူးပါဝင်ရမှာဖြစ်တယ်လို့တစ်ဖက်မှာတော့တစုံတဦးစီမှာချီပဲမိခိုနေဖို့ဖြစ်နိုင်ပါဘူး။စီးရတိုက်ပွဲကာလာမာတို့ကဘက်ဘက်တဲ့အပေါ်အမိခိုလွန်မှုကြောင့်ပြိုကျခဲ့ကြတဲ့နိုင်ငံတွေကိုသင်္ကန်းစာယူကြမှာဖြစ်ပါတယ်။ ယူရရှားစီကချိန်ဝင်ရှာညှိသလိုမျိုးအိန္ဒိယဂျပန်နိုင်ငံတို့စီကနည်းပညာရင်းနှီးမြှုပ်နှံမှုတွေနှွေးထွေးတဲ့ဆက်ဆံရေးတွေကိုလည်းတိစောက်ကြရမှာဖြစ်ပါတယ်တော်လာရှင်မြန်မာပြည်သူတွေလည်းနည်းပညာတိုးတက်မဲ့နိုင်ငံတစ်ခုကိုတိစောက်နိုင်ကြပါစေလုံခြုံအေးချမ်းတဲ့ဒီမိုကရေစီစနစ်စီကိုအရောက်လှမ်းနိုင်ကြပါစေလို့ဆုတောင်းလိုက်ပါရစေ